တင်လာညနေခင်းမှာတော်တာရှင်များရှင် DW American တန်ရဲ့2019ခုနှစ်အောက်တိုဘာလရဲ့ဗုဒ္ဓဟူးနေ့ညဘက်6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို American တီအောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်လည်းဟုတ်ပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကသူ့ဘော်အရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအနာသိမ့်မှုကြိုးပမ်းတဲ့လောက်ရဖြစ်နေဝေဖန်လိုက်ပါတယ်။ရင်ကုန်သင်္ဘောကနေပြုတ်လွန်နေအောင်တိဆောက်ထားတဲ့ပက်ထင်းတန်မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြုတ်လွန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောက်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းမှော်ရီမှာတော့ Washington Post စောင်းပါရှင်နဲ့ American မှာအမြင်နဲ့နေထိုင်ခွင့်ရထားတဲ့စော်ဒီသတင်းတောက်ဂျမဲခါရှူဂျီအသက်ခံရတာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့ American နဲ့ Saudi Arabia နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးတော့
It's a very simple equation for me. I'm about make America great again and I'm about America first.
သမ္မတထရန့်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းတော်နဲ့အတူကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနော်အောင်လှအမှုကိုဒီကနေ့အမိန့်ချတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုက်ပွဲတွေအကြမ်းမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့အကြောင်းစားတဲ့စိတ်ဝင်စားစရာသတင်းမှားတွေကိုလည်းနားဆင်ရပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်အရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအာဏာသိမ်းမှုကြိုးပမ်းတဲ့လုပ်ရည်ဖြစ်နေဝေဖန်လိုက်ပါတယ်။ချိန်နဲ့မှာပဲစုံစမ်းစစ်ဆေးလုပ်ငန်းစဉ်အတွက်ထောက်ထားစုဆောင်းမှုတွေနဲ့တသက်တွေကိုမင်းမြတ်မှုကြိုးပမ်းမှုတွေမှာနိုင်ငံခြားဝန်ကြီးမက်ပွန်ပီယိုကဟန်တားဖို့ကြိုးပမ်းနေတယ်လို့လည်းဟောလွတ်တော်ရေးရာကော်မတီတွေရဲ့အကြီးအကဲတွေကဆွဆဲနေကြတာပါ။သမ္မတထရန့်ကတော့အရေးယူဖို့ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာအမေရိကန်နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေစံနာမဲတွေကိုလည်းလျှို့ရှုပြီးအာဏာသိမ်းမဲ့လုပ်ရည်ဖြစ်ထူထောင်လူမှုကွန်ရက်ကနေရေးသားပြောဆိုလိုက်တာဖြစ်ပါတယ်။ဟောလွတ်တော်မှာလူများစုဖြစ်ထိတ်ချုပ်ထားတဲ့အတိုက်ခံဒီမိုကရက်ပါတီကိုယ်စားလှယ်တွေကတော့နိုင်ငံတော်သစ္စာဖောက်မှုလက်ပေးလက်ယူမှုတခြားရာဇဝတ်မှုကြီးတွေနဲ့မယုံမသားလုပ်ရည်တွေနဲ့ပတ်သက်လို့အရေးယူနိုင်မဲ့အခြေခံဥပဒေပါလုပ်ပိုင်ခွင့်အရာသမ္မတထရန့်ကိုတရားဝင်အရေးယူနိုင်အောင်ကြိုးပမ်းနေကြတာပါ။သမ္မတထရန့်နဲ့ယူကရိန်းသမ္မတလူဒီမီယာဇလန်စကီတို့ဇူလင်လာတဲ့တယ်လီဖုန်းဆက်ပြောဆိုကြတဲ့နောက်ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွက်ထောက်ထားချက်လက်တွေပေးဖို့လွှတ်တော်ကိုယ်စားလှယ်တွေတောင်းဆိုထားတဲ့ကိစ္စကိုလည်းအထက်လက်အောက်လွှတ်တော်ကနိုင်ငံခြားရေးရနဲ့ထောက်လှမ်းရေးကော်မတီတွေပါဝင်ရေးရကော်မတီဝန်ထမ်းတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနစုံစမ်းရေးမှုချုပ်တို့ဒီနေ့တွေ့ဆုံမှုလည်းစီစဉ်ထားကြပါရဲ့ဝန်ကြီးပွန်ပီယိုကတော့နိုင်ငံခြားရေးဌာနကချက်လက်တွေကိုတောင်းခံတာချင်းချောင်နှောက်ရှက်အနိုင်ကျင့်တဲ့လုပ်ရည်ဖြစ်နေလေအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအလက်ဟန်ဂဲကိုမနေ့ကပေးပို့ရစာထဲမှာဖော်ပြထားပါရဲ့
2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာအနေနဲ့အချက်အလက်တွေကိုမျက်မျက်တတရယူခဲ့သလားဆိုတာကိုတရားရေးဌာနကပြန်လည်စုံစမ်းမှုမှာကူညီဖို့အမေရိကန်သမ္မတကတောင်းဆိုခဲ့တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လတုန်းကသမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းပေါ်ကနေခဏတာဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးထူးထူးခြားခြားမဟုတ်ဘူးလို့ Sky News သတင်းဌာနနဲ့မေးမြန်းကမ်းမှဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်အမေရိကန်ကိုနိုင်ငံတော်ဧည့်သည်အနေနဲ့တွားရောက်ခဲ့ပြီးမကြခင်မှာဒမ်မရာထရမ့်ကသူ့ကိုဆက်သွယ်လာတာဖြစ်ပြီးအမေရိကန်အစိုးရရှေ့နေတဲ့ဩစတြေးလျအစိုးရကြားဆက်သွယ်နိုင်မဲ့သူတယောက်ထားရှိဖို့တောင်းဆိုခဲ့တယ်လို့ပြောပါရယ်။နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထန်ချထားတဲ့ဩစတြေးလျအနေနဲ့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တုံ့ပြန်ခဲ့တဲ့အကြောင်းဝန်ကြီးချုပ်မော်ရီဆန်ကမေးမြန်းကမ်းမှာဖြေကြားခဲ့ပါရယ်။ဩစတြေးလျနိုင်ငံရဲ့အထူးခြားဆုံးမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ရဲ့အချက်အလက်တွေမျှဝေနေကြဖြစ်တာမို့စုံစမ်းမှုမှာပူးပေါင်းကူညီဖို့အသင့်ပြင်ခဲ့တယ်လို့လည်းသူကပြောပါရယ်။ဩစတြေးလျနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုထိအိုက်ခိုက်အောင်ဘယ်တော့မှလုံးမမဟုတ်ပေမဲ့အမေရိကန်နဲ့ပူးပေါင်းမဆောင်ရွက်ဘူးဆိုရင်ညှင်းလိုက်တာကပို့ပြီးတော့ထူးခြားမှုဖြစ်လိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်2016အမေရိကန်ရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်ရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့သလားလို့အထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းခဲ့တာကိုဒမ်ရာထရမ့်ကအကြီးအကျယ်ဝေဖန်ခဲ့ပြီးတော့ဒီစုံစမ်းမှုတွေမျက်မျက်တတလုပ်ခဲ့သလားဆိုတာကိုတရားရေးဌာနကပြန်စုံစမ်းခဲ့တာဖြစ်ပါတယ်
ရင်ဟိုသွင်းမောင်းကနေပြုတ်လွန်နေအောင်တိဆောက်ထားတဲ့ပက်ထင်းတန်မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြုတ်လွန်လိုက်ပါတယ်။အမေရိကန်နဲ့အလုပ်ဖွဲ့ဆင့်ဆွေးနွေးပွဲတွေကျင်းပဖို့ရပ်ပိုင်းလိုမှာစမ်းသပ်ပြုတ်လွန်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ပြည်ထောင်မှုတစ်ခုဖြစ်နေလေအခက်အခဲတွေယူဆနေကြတာပါ။ ကောင်းကောင်းပြင်းနဲ့ဝန်ဆန်းကန်ရုံရမျိုးနီးပင်လယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတော့ဟာရင်ကုန်သင်းမောကနေပြစ်လွတ်နိုင်တဲ့ပထိန်တဲ့ပကွန်ကေဆွန်အမျိုးအစားမစ်ဆိုင်းတော့ဖြစ်နိုင်ရည်များတယ်လို့လည်းတောက်ကိုရီးယားစစ်တပ်ကပြောဆိုခဲ့ပါတယ်မစ်ဆိုင်းဟာကီလိုမီတာ450အကွာအဝေးလောက်ထိရောက်ရှိခဲ့ပြီးအမြင့်ကီလိုမီတာ910လောက်ထိရောက်တဲ့အကြောင်းလည်းတောက်ကိုရီးယားစစ်တပ်ကပြောဆိုခဲ့တာပါခုနောက်ဆုံးစမ်းသပ်ခဲ့တဲ့မစ်ဆိုင်းတော့ဟာပုံမှန်ပြစ်စင်တစ်ခုကနေပြစ်လုတဲ့အခါကီလိုမီတာ1900လောက်ထိရောက်နိုင်တယ်လို့လည်းကြမ်းကျင်သူတွေယူဆထားကြပါတယ်။မြောက်ကိုရီးယားကစမ်းသပ်ခဲ့တဲ့မစ်ဆိုင်းတော့ကိုရင်းကုန်သင်းမောကနေပြစ်လုခဲ့တာလားဒါမှမဟုတ်ရေရောပြစ်စင်တစ်ခုကနေပြစ်လုခဲ့တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားအချိန်တော်ကြာရပ်ဆိုင်းနေခဲ့တဲ့အလုပ်အဖွဲ့အစဉ်ဆွေးနွေးမှုတွေအောက်တိုဘာလ5ရက်လာမယ့်စနေနေ့မှာစတင်မယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကမနေ့ကပြောဆိုလိုက်ပြီးနောက်တည့်မှာပဲစမ်းသပ်မှုတွေပြုလုပ်ခဲ့ရလဲဖြစ်ပါတယ်
။ဟောင်ကောင်မှာအင်္ဂါနေ့ကဆန္ဒပြမှုအတွင်တနက်နေ့ပြစ်ခတ်ခံရတဲ့ဆယ်ကျော်သက်ကျောင်းသားရဲ့ကျောင်းရှိမှဆန္ဒပြသူရာနဲ့ချီဒီကနေ့စူဝေးဆန္ဒပြဆူတောင်းပွဲလုပ်နေကြပါတယ်။ရဲကိုတန်တုံးနဲ့ရိုက်ဖို့ကြိုးစားတဲ့အဲ့ဒီဆန္ဒပြကျောင်းသားရင်ပတ်နေရာကိုရဲရာရှိတယောက်ကအနီးကပ်ပြစ်ခတ်ခဲ့တာကိုဗီဒီယိုပုံတွေမှာတွေ့မြင်ရပါတယ်။ဟောင်ကောင်စစ်ရုံတစ်ခုမှကုသမှုခံယူနေတဲ့ကျောင်းသားရဲ့အခြေအနေတည်ငြိမ်တယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။သူတန်းနဲ့ပြစ်ခတ်ခံရပုံကိုပုံဖော်ထားတဲ့ပိုစတာတွေပုံတွေကိုဆန္ဒပြသူတွေကကင်ဆောင်ဆန္ဒပြကြပါတယ်။ဟောင်ကောင်မှာတရုတ်အစိုးရရဲ့ထိန်းချုပ်မှုပိုများလာတဲ့အပေါ်ဂျွန်လာတွေကစလို့စက်ကျင်ဆန္ဒပြမှုတွေအတွင်းမှာဟောင်ကောင်ရဲတွေကပထမဆုံးကြီးအစ်စ်နဲ့ပြစ်ခတ်နှိမ်နှင်းခဲ့တာဖြစ်ပါတယ်။အသက်အန္တရာယ်ဆိုရင်လို့ရဲအရာရှိကတန်းနဲ့ပြစ်ခတ်ခဲ့တာလက်ခံနိုင်တယ်လို့ဟောင်ကောင်ရဲချုပ်စတီဗင်လိုကပြောကြားခဲ့ပါတယ်။ထီးတွေကင်ဆောင်ဆန္ဒပြကြတဲ့ဆန္ဒပြသူတွေကိုအထီးကရုံးနှိမ်နှင်းရေးရဲတွေကမျက်ရည်ရိုပုံးတွေမိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတချို့ကလည်းအိမ်လုံမီးလောင်ဘုံးတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြတယ်လို့မြို့လယ်ကအထူးကလမ်းဆောင်ကြီးမှာမီးတွေရှိုးခဲ့ကြပါတယ်။တရုတ်သမ္မတနိုင်ငံထူထောင်တဲ့290ပြည့်ထိမ့်မှအခမ်းအနားတွေတရုတ်နိုင်ငံမှာအင်္ဂါနေ့တုန်းကအကြီးအကျယ်လုပ်နေချိန်မှာဟောင်ကောင်မှာအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ဟောင်ကောင်နဲ့မကာအိုဒေသတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ဆက်ပေးထားမှဖြစ်ပေမဲ့ထိုင်ဝမ်အပါအဝင်တရုတ်ပြည်သူအလုံးပြန်လဲစုစည်းရေးကိုတရုတ်အစိုးရကဆက်လက်ဆောင်ရွက်သွားမယ်လို့သမ္မတရှီဂျင်ပင်ကမင်ကွန်းနဲ့မှအခိုင်အမာပြောကြားသွားခဲ့ပါတယ
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.7kHz 1068.39.9kHz 1995.65နဲ့9.25kHz 11.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညံနေပါတယ်။ Israel ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့ဒီကနေ့တွေ့ဆုံမဲ့စီစဉ်ကိုစီယူစီချုပ်ဟောင်းလည်းဖြစ်တဲ့ဝန်ကြီးချုပ်ရဲ့အဓိကပြန်ပယ်လည်းဖြစ်သူ Benny Gantz ကဖြတ်လိုက်တဲ့အတွက်အစိုးရဖွင့်နိုင်ရေးကြိုးပမ်းမှုတွေမြေမြေဖြစ်နေပါတယ်။ဒီဆိုဆွေးနွေးဖို့ကြိုတင်သတ်မှတ်ချက်တွေပေါ်သဘောတူညီမှုမရတဲ့အကြောင်းဂန်စ်ကပြောဆိုခဲ့ပေမဲ့တွဲဆောင်မဲ့အစီအစဉ်ကိုဒီတစ်ပတ်နောက်ပိုင်းမှာပြန်စီစဉ်နိုင်တယ်လို့လည်းပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ရဲ့လီကော့ပါတီကတော့တွဲဆောင်မဲ့အစီအစဉ်ကိုဖြတ်ဖို့ဆုံးဖြတ်ချက်ပေါ်အားအားတင်တဲ့အကြောင်းပြောဆိုလိုက်တယ်လို့တာဝန်ယူမှုရှိဖို့နဲ့ရွေးကောက်ပွဲနောက်ထပ်ချင်းပါမယ့်အခြေအနေမျိုးကိုရှောင်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့လတဲ့ချင်းပါခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာစီယူစီချုပ်ဟောင်းရဲ့ Blue and White ပါတီက33နေရာအနိုင်ရပြီးဝန်ကြီးချုပ်ရဲ့ပါတီကတော့32နေရာအနိုင်ရခဲ့တာပါ။ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတဲ့အတွက်ညမောင်းအစိုးရဖွဲ့စည်းရမယ့်အခြေအနေနဲ့ကြုံရတာဒီနေ့ထဲမှာဒါဒုတိယအခြေအနေဖြစ်ပါတယ်။သမ္မတကတော့ညမောင်းအစိုးရဖွဲ့ဖို့ဝန်ကြီးချုပ်ကိုတိုက်တွန်းထားပြီးနေတန်ယာဟုအနေနဲ့အစိုးရဖွဲ့ပြီးဝန်ကြီးချုပ်ဖြစ်ဦးဆောင်နိုင်မယ်ဆိုရင်တော့အစ္စရေးနိုင်ငံတိုင်းမှာဝန်ကြီးချုပ်တက်တဲ့အကြဆုံးတာဝန်ယူဖို့သူတူလည်းဖြစ်လာနိုင်ပါတယ်။
ဘာသာရေးလွတ်လပ်ခွင့်ကိုချင်းချောက်ပြီးတော့အချွေးမဲ့အာဏာကျင့်သုံးနေတဲ့အစိုးရတွေကိုအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကဒီကနေ့ဝေဖန်ပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တိုးတက်ကောင်းမွန်လာအောင်အမေရိကန်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့လေဗာတီကန်ကိုရောက်နေတဲ့ဝင်ကြီးပွန်ပီယိုကတခြားနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။လူကုန်တိုက်ခါနဲ့ကိုယ်ခွေယုံကြည်မှုဆိုင်ရာဆွေးနွေးပွဲတစ်ခုမှာဝင်ကြီးပွန်ပီယိုကအစိုးရတွေဟာအာဏာကိုအကျွမ်းမဲ့သုံးလာကြတဲ့အခါမှာလူချင်းဝတ်စံနှုန်းတွေပြက်စီးပြီးတော့ဘာသာရေးဟာလည်းချိန်ဆမှုတစ်ခုဖြစ်လာတယ်လို့ပြောကြားသွားပါတယ်။အဲ့လိုပြောဆိုတဲ့နေရာမှာအထူးသဖြင့်မြန်မာ၊တရုတ်၊ကျူဘာ၊အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုဘာသာရေးအရဖိနှိပ်တဲ့နိုင်ငံတွေအဖြစ်ကောက်နှုတ်ပြောကြားသွားပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတထရမ့်ကိုတရားစွဲနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့လွှတ်တော်အမတ်တွေကသူ့ကိုမေးခွန်းထုတ်ဖို့လိုလားနေချိန်မှာနိုင်ငံသားရေးဝန်ကြီးပွန်ပေယိုဗာတီကန်ကိုရောက်နေတာဖြစ်ပါတယ်။
ဆိုရီတလန်ရဲ့လက်ချက်နဲ့တရင်းစားဆရာချမဲကဆိုက်ကီတည်ဆုံးခဲ့တာတနည်းပြဖြစ်မိတ်ဆွေတွေတက်ကြလို့ရှားသူတွေတူကီနိုင်ငံအစ္စတန်ဘူမြို့ကဆိုရီကောင်စစ်ဝင်ရုံးပြင်ပမှာဒီနေ့ပဲအမတ်တရာဆူရေးကြပါတယ် တူကီနိုင်ငံသူရေးစားဖြစ်သူနဲ့လက်ထပ်ဖို့ထောက်ထားဆော်ရဆန်းနေရနိုင်အောင်စော်ရီကောင်စစ်ဝင်ရုံးနဲ့ဝင်သွားတဲ့လွန်ခဲ့တဲ့တနစ်တုံးကအချိန်တိုင်းအောက်မေ့ဘွယ်ခန္ဓာကိုစတင်လိုက်ကြတာပါရေးစားဖြစ်သူအပြင်မှာစောင့်နေတဲ့အချိန်မှာပဲခရှိုဂီဟာကောင်စစ်ဝင်ရုံးနဲ့မှာအတက်ခံခဲ့ရတာပါဒင်းစားဆရာခရှိုဂီဒီဆုံးတာတနစ်ပြည်လာပြီဖြစ်ပေမဲ့လည်းအလောင်းကိုဘယ်မှဖျောက်ဖြစ်ဖြစ်ခဲ့တယ်လဲဆိုတာနဲ့တပ်ချက်မှုမှာစော်ရီရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ပတ်သက်ဆွေးနွေးမှုရှိမှရှိဆိုတာတွေကတော့အခုအချိန်ထိအပြည့်မထွက်သေးပါဘူး
အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေအတွက်ဟာ2019ဘဏ္ဍာနှစ်ကုန်ဆုံးတဲ့စက်တင်ဘာ30ရက်နေ့မှာ3000ဖြည့်သွားပါတယ်2018အောက်တိုဘာ1ရက်ကနေ2019စက်တင်ဘာ30ရက်နေ့အတွင်းလာရောက်တဲ့ဒုက္ခသည်အများစုကအာဖရိကနိုင်ငံတွေကဖြစ်ကြပြီးကွန်ဂိုဒီမိုကရက်တစ်နိုင်ငံတစ်ခုတည်းကလည်းဒုက္ခသည်13000ရှိပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်ကလက်ခံတဲ့ဒုက္ခသည်တွေထဲမှာမြန်မာနိုင်ငံက4932ယောက်ယူကရိန်းက4452ယောက်အရီထရီးယားက1958ယောက်နဲ့အာဖဂန်နစ္စတန်က1168ယောက်ဖြစ်တဲ့အတွက်အဲ့ဒီနိုင်ငံ၅ခုကဒုက္ခသည်တွေကိုအမေရိကန်မှာအများဆုံးလက်ခံခဲ့တာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားကဒုက္ခသည်တွေကတော့600ထက်နည်းပါတယ်။2018ဘဏ္ဍာနှစ်အတွက်လက်ခံမဲ့ဒုက္ခသည်အရေအတွက်ကိုအင်ဂျီရောက4000ကျော်လို့သတ်မှတ်ခဲ့ပြီးမြန်လာရောက်အခြေချခဲ့သူက12000ကျော်ပဲရှိခဲ့ပါတယ်။အခု2020ဘဏ္ဍာနှစ်အတွက်လက်ခံမဲ့ဒုက္ခသည်အရေအတွက်ကို18000ထိချော့ချလိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်လွှတ်တော်နဲ့ဆွေးနွေးရအောင်မှမို့ဒီအရေအတွက်ကတော့အတိမဖြစ်သေးပါဘူ
းပေါ်ရဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်းတို့ပြောပြပေးခဲ့ရပါရှင်အခုလက်မင်းနေတဲ့ရေဒီယိုဒါရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voenews.com ကနေလည်းနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ Washington Post ဆောင်းပါးရှင်နဲ့ America မှာအမြဲတမ်းနေထိုင်ခွင့်ရထားတဲ့လူ Saudi သတင်းတောက် Jamal Khashoggi အသက်ခံရတာတစ်နှစ်ပြည့်သွားပါပြီ။သမ္မတ Donald Trump ကတော့ Saudi Arabia နိုင်ငံအင်ရှိမင်သား Mohammed bin Salman တို့ရဲ့မဟာမိတ်အဖြစ်အခိုင်အမာဆက်ရှိနေစေပါ။နှစ်နိုင်ငံကြားအထူးဆက်ဆံရေးဟာဘယ်လိုကိစ္စရက်တစ်ခုထဲမှဆိုပို့ပြီးတော့ကြီးမာတယ်လို့သမ္မတကပြောထားပါတယ်။ဒါပေမဲ့ Congress လွှတ်တော်အမတ်အတော်များများကတော့ခရှိုဂျီကိုတတ်တဲ့လက်တွေတွေကိုဖော်ထုတ်ရေးယူနိုင်တဲ့အထိ Saudi Arabia နိုင်ငံဆိုင်ရာ American မူဝါဒကိုပြောင်းဖို့ဆက်ပြီးတော့ဖိအားပေးနေပါတယ်။တန်တမန်ရေးဆိုင်ရာ VOA သတင်းတောက် Cindy Singh ရဲ့သတင်းလှော်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
ဂျမာခါရှိုဂီဟာအစ္စတန်ဘူမြို့ကဆော်ဒီကွန်ဆက်ရုံးထဲကိုဝင်သွားပြီးတဲ့နောက်အသက်ခံရပြီးအပိုင်းပိုင်းဖြတ်တောက်အစာဖြောက်ခံခဲ့ရတာပါ။အင်ရှိမင်းသားမိုမက်ဘင်ဆော်မန်ရဲ့အမိနဲ့ဆော်ဒီအဖွဲ့တစ်ဖွဲ့ကသူ့ကိုတတ်လိုက်တာလို့တန်မြန်ရှိထားပါတယ်။သူအသက်ခံရတာတနည်းပြဝန်းနေချင်းထိမှန်ပွဲတွေကဘာတော်မှလုပ်ခဲ့ကြပြီးပြီးခဲ့တဲ့တင်ဘက်ကဝါရှင်တန်မှာလုပ်တဲ့ပွဲကိုအမေရိကန်လွှတ်တော်အမတ်17ယောက်တက်ခဲ့ပါတယ်။သူတည်ဆုံးချင်ကလေးကဆိုရင်ကွန်ဂရက်စ်နဲ့သမ္မတဆမ်တို့ကြားအချင်းချင်းထိတ်တိုက်ဖြစ်ထားပြီးဆော်ဒီကိုအမေရိကန်စစ်လက်နက်ပစ္စည်းတွေရောင်းတာကန့်သတ်ဖို့ဆော်ဒီဥဆောင်ပြီးမြန်မာတိုက်ရဲစစ်ဆင်ရေးတွေမှာအမေရိကန်ရဲ့ပါဝင်မှုအဆုံးသတ်ဖို့လဲခွဲဆုံးဖြတ်ထားပါတယ်။ရရှိမင်းသားဘင်ဆော်မန်မှာတာဝန်ရှိတယ်ဆိုတာလက်ခံဖို့သမ္မတကညင်းနေတယ်လို့ဒီမိုကရက်လွှတ်တော်အမတ်ဂျင်မက်ဂါဗန်ကပြောရင်းပြောပါတယ်
။ The bottom line is we should not be selling them weapons or providing them military assistance. That ought to be the
consequence. ဒီကအပြင်ကသူတို့ကိုလက်နက်ရောင်းတာစီးရဲထောက်ပံ့ပေးတာတွေဆက်မလုပ်သင့်ပါဘူး။ဒါကလုံနိုင်ခြင်းဆက်ရမှုဖြစ်ရမှာပါ။အထက်နဲ့အောက်လွှတ်တော်ကပါတီနှစ်ရလုံးထောက်ခံတဲ့လက်နက်ခရင်ရောင်းတာကိုကန့်တတ်တဲ့ဥပဒေကြမ်းတွေကိုသမရစီပို့ပေမဲ့သမရကဗီဒီယိုအနာသုံးပြီးတော့ပယ်ချထားပါတယ်
။ဆော်ဒီတော်ဝင်မိသားစုအပေါ်သမရထရမ့်နဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုတို့ရဲ့ထောက်ခံမှုကလုံးဝယာယီနဲ့မသွားသေးပါဘူး။ဆော်ဒီနဲ့ဆက်ဆံရေးပျက်စီးအောင်လုပ်ဖို့မဖြစ်နိုင်တာဟာစီးပွားရေးကြောင့်လို့သမရကအကြောင်းပြပါတယ်
။ It's a very simple equation for me. I'm about make America great again and I'm
ကျွန်တော်တို့တော့ဒါကသိက္ခာရိုးရှင်းတဲ့နိုင်ရှင်ချက်ပါ။ကျွန်တော်ကအမေရိကန်ကိုပြန်ပြီးတော့အောင်မြင်လို့ဖို့အမေရိကန်မှာပထမဦးစားပေးဖြစ်ဖို့စဉ်းစားပါတယ
်။အမေရိကန်ဆော်ဒီဆက်ဆံရေးကိုဒေါ်နယ်ထရမ့်ကကိုယ့်ရဲ့ပုဂ္ဂိုလ်ရေးကိစ္စလို့လှုပ်ထားတာကခရှော့ဂီအသက်ခံရမှုကိုကင်တွယ်တာမှာအထောက်အကူမဖြစ်စေဘူးလို့အရှိလေပန်ကြီးကကြွမ်းကျင်သူယာစမင်ဖာရူကဗီဒီယိုကိုပြောပါတယ်
။ But the end result of it is that a strategic relationship between the US and Saudi Arabia today.
နောက်ဆုံးရလကတော့အမေရိကန်နဲ့ဆော်ဒီကြားမဟာဗျူဟာမျိုးဆက်ဆံရေးဟာအမေရိကန်အမျိုးသားလုံးတို့ရဲ့အကျိုးစီးပွားနဲ့အရှိအလဲပိုင်းမှာအမေရိကန်ရဲ့မဟာဗျူဟာမျိုးအကျိုးစီးပွားတွေအပေါ်တည်မီနေရမယ့်အစားတကယ်တမ်းကျတော့သမရရဲ့ပုံကိုယ်ရေးဆုံးဖြတ်ချက်အပေါ်ပိုးပြီးတော့တည်မီနေပါတယ်
။ကမ္ဘာလက်ကြီးသွားလုပ်ငန်းနဲ့နိုင်ငံတကာကြီးနှိမ့်ညွှန်မှုတွေကိုဖွင့်ပေးဖို့ဆော်ဒီအာရေဗျာကကြိုးစားနေတာနဲ့အမျှခရှော့ဂီအသက်ခံရမှုကဆော်ဒီကိုလာမယ့်နှစ်ပေါင်းများစွာထိခိုက်နေလိမ့်အောင်မယ်လို့ဖာရူကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောင်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဩဂုတ်လ12ရက်နေ့ကရန်ကုန်မဟာဗန္ဓုလပန်းချံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနှုတ်အုံလှကိုကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်ဒီကနေ့အမိန့်ချလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုကြောက်တရားမြို့နယ်တရားရုံးမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကပြောပြပေးပါမယ်ရှင်။
ကရင်အာဇာနည်နေ့ဆိုရဲအုံနှုံးကိုပြောင်းလဲသုံးဆွဲဖို့အာဏာပိုင်တွေကဖိအားပေးရတဲ့ကြားကအဲ့ဒီခံနာကိုဖြစ်အောင်လုပ်ခဲ့ရကြောင်းတရားရင်ဆိုင်နေရတဲ့ကရင်အမျိုးသမီးအစည်းအရုံး KWU ဥက္ကဋ္ဌနှုံးမှနဲ့ကရင်လူငယ်နှစ်ယောက်ကိုဒီနေ့ရန်ကုန်တိုင်းကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်20နဲ့ထောင်ဒဏ်15ရက်အမိန့်ချလိုက်ပါတယ်။69နှစ်ပြည့်ကရင်အာဇာနည်နေ့ကိုသူတို့ဘက်ကဥပဒေအတိုင်းလွတ်ဆောင်ခဲ့ပေမယ့်အခုလိုအမိန့်ချခံရတာကိုလက်မခံနိုင်ကြောင်းနဲ့အယူခံစက်ဝင်သွားမယ်လို့စီရင်ချက်ချအပြီးမှာနှုံးလာကတရားရုံးရှိမှမီဒီယာတွေကိုပြောပါလေ။ထောင
်ဒဏ်ဆက်ကမရှိတော့ဘူး။ဒါပေမဲ့ကျွန်တော်တို့ကရင်မျိုးသားအာဇာနည်နေ့ကိုကာခံတဲ့ဆက်ကမ်းလာပါလေ။
1950ဩဂုတ်လ12ရက်ကရင်ပြည်နယ်ဖားပုံမြို့မှာတပ်မတော်နယ်ကရင်အမျိုးသားအစည်းအရုံး KNU တိုက်ပွဲဖြစ်ခဲ့ပြီးကရင်အမျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့ပါတယ်။သူ့ကိုဂုဏ်ပြုရဲ့အနေနဲ့ဩဂုတ်လ12ရက်ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။ KNU ဟာ2015မှာတနင်္ဂနွေလုံးအပြည့်ရက် NCA စာချုပ်ကိုအစိုးရနဲ့ချုပ်ဆိုခဲ့ပြီးငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်နေတဲ့လက်လက်ကိုင်အဖွဲ့အစည်းလည်းဖြစ်ပါတယ်။တိုင်းဒေသမျိုးများကာဝယ်ဆောက်ရှောက်ရေးဆိုတဲ့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားရတဲ့အပြင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းဒေသတွေရဲ့ဘာသာယဉ်ကျေးမှုစပြီးဒလိထုံးစံတွေကိုကာဝယ်ထိန်းသိမ်းဆောက်ရှောက်ရမယ်ဆိုတဲ့အချက်တွေကိုပြဋ္ဌာန်းထားတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိခိုက်ဖို့အစိုးရကဆောင်ရွက်တဲ့အကြောင်းကရင်အမျိုးသားအစည်းအရုံး KNU ဗဟုအမြဲတမ်းကော်မတီဝင်ဗဒုမန်းကြီးမောင်ကတရားရုံးရှိမှာမီဒီယာတွေကိုအခုလိုပြောပါတယ
်။အာဏာပိုင်တွေကိုကြောင်ရပါရကျွန်တော်တို့ဘာမှပြောချင်ဘူးကျွန်တော်တို့ကရင်မျိုးကရင်ယူကရင်မျိုးသားအစည်းအုံးအနေနဲ့ကျွန်တော်တို့ကနိုင်ငံရေးလုံခြုံရေးကိုရှေ့ရှုပ်ပြီးတော့အကောင့်တွေပေါ်နေတဲ့လူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုအနေနဲ့ငြိမ်းချမ်းရေးလုံခြုံရေးကိုထိခိုက်မဲ့နစ်နာမဲ့သူ့ကိုသူတန်ဖိုးပွားစီမဲ့ဟာတွေကိုမဆောင်ရမိဖို့ကျွန်တော်တို့မေတ္တာရက်ခံပါတယ်ဒါပဲပြောချင်ပါတယ်
ဒီနေ့ကြောက်တရားမျိုးနယ်တရားရုံးကနှုံးလာကို1015ရက်ချမှတ်လိုက်ပြီးမယ်သူ့အနေနဲ့အခုလိုချမှတ်လိုက်တဲ့ပြစ်ဒဏ်ကို9ရက်ကျော်ပြီးအချုပ်ကျခံရတာဖြစ်ပါတယ်သူနဲ့အတူတရားစွဲခံရတဲ့ကရင်လူငယ်2ယောက်ဟာလည်းနှုံးလာနေတူ1015ရက်အသီးသီးချမှတ်ခံရပြီးမယ်သူတို့ကလည်းပြစ်ဒဏ်ထက်2ရက်ကျော်အကျဉ်းချခံခဲ့ရတာပါဒီကနေ့နှုံးလာကိုစီရင်ချက်ချရဲ့ကြောက်တရားမျိုးနယ်တရားရုံးမှာသူ့ကိုဇာရောက်ဝင်ရံသူတွေကလူအင်အား300လောက်ရှိခဲ့ပြီးအဲ့ဒီထဲကတချို့ဟာမနှက်အစောကြီးကတည်းကရောင်းနေခဲ့ကြတာလို့ဆိုပါတယ်။ကရင်လူမျိုးတွေပါဝင်အခြားတိုင်းဒေသလူမျိုးတွေအရက်ဘက်အဖွဲ့တွေမီဒီယာတွေပူးပေါင်းပြီးညီညွတ်စွာထုတ်ပေါ်ပြောဆိုခွင့်တိုင်းဒေသတွေတန်းတူရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးကိုတောင်းဆိုတဲ့လှုပ်ရှားမှုကိုလည်းဒီနေ့ညနေပိုင်းရန်ကုန်ဗန္ဓုလပန်းချံထဲမှာလုပ်ခဲ့ကြပါတယ်။
ကိုယ်စော်ထဲတရင်ပြပို့ထားရပါရှင်အခုဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲကြီးအကြမ်းမှာလူခွင့်ရင်ချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့အကြောင်းတရင်လွှာကိုနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားသုံးလအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာလက်နက်ကြီးထိမှန်တာနဲ့နေမြုံပိုင်းနေမိတာကြောင့်တေဆုံးသူ၁၀ဦးအနည်းဆုံးရှိကြောင်းနဲ့လူခွင့်ရေးချိုးဖောက်မှု80လောက်ထိဖြစ်ပွားခဲ့ကြောင်းတအန်းပလောင်အမျိုးသမီးအစည်းအရုံး TWO ကပြောပါတယ်တေဆုံးထိခိုက်သူတွေနဲ့လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိဖို့နဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့အတွက်ကို TWO ကတောင်းဆိုထားပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တန်းပလောင်အမျိုးသမီးအစည်းအရုံး TWO ကဇူလိုင်လကနေစက်တင်ဘာလအကုန်ထိဖြစ်ပွားတဲ့တိုက်ပွဲကာလအတွင်းမှာကော့ခိုင်နမ်ဆန်ကြောင်မဲတီဘောနဲ့နမ်ခမ်းမြို့နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တမ်းကောက်ယူပြီးထုတ်ပြန်ခဲ့တာပါဒီ၃လအတွင်းမှာလက်နက်ကြီးနဲ့မြေမြုံပိုင်းကြောင့်တေဆုံးသူအရက်သားအနည်းဆုံး10ဦးရှိကြောင်း TWO ရဲ့ပြောရေးဆိုခွင့်ရှိသူဒွိချစ်စငါကအခုလိုပြောပါတယ
်ကျမတို့ကောက်ယူမှတ်တမ်းပြုစုနိုင်တဲ့အချက်အရဆိုရင်တော့လူဦးရေကစုစုပေါင်း80ဦးကအလူခွင့်ရချုပ်ဖောက်ခံရတယ်ဒေသုံးတဲ့လူကတော့ဒီတုံးလာတိမှ10ဦးရှိရဲ့ဒီ10ဦးကြတော့အဓိကကတော့ဒီလက်နက်ကြီးထိခိုက်လို့ဒေသုံးတာတွေရှိတယ်လို့ဒီမိုင်းမိုင်းဆိုတာကမကိုရဲ့တောတောင်တွေတွားရင်းနဲ့မိုင်းထိခိုက်ပြီးတော့ဒေသုံးတဲ့ပုံစံမျိုးတွေကတော့ဖြစ်တယ်တန်ရရတဲ့လူလည်းအများဆုံးကတော့အဲ့ဒီလမ်းမိုင်းကြောင့်နဲ့ဒီလက်နက်ကြီးလက်နက်ငယ်ထိခိုက်မှုကြောင့်ကတန်ရရတဲ့လူတွေများတယ်
TWO ကထုတ်ပြန်တဲ့အစည်းအဝေးမှာထိခိုက်ဒဏ်ရာရသူ23ဦးပေါ်တာဒါမမို့လမ်းပြအဖြစ်ခေါ်ဆောင်ခံရသူ23ဦးဖမ်းဆီးချုံနှောင်ခံရသူ3ဦးတပ်သားအဖြစ်စုဆောင်ခံရသူ10ဦးညှဉ်းပန်းနှိပ်စက်ခံရသူ2ဦးရှိကြောင်းနဲ့အများစုဟာတအံပလောင်လူမျိုးတွေဖြစ်ပြီးကချင်နဲ့ရှမ်းလူမျိုးတွေလည်းပါဝင်ကြောင်းဖော်ပြပါတယ်လူခွေချိုးဖောက်မှုတွေကိုကျူးလွန်တဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလွေးချီဆန်ကားကအခုလိုဆက်ပြောပါတယ
်ဒီချိုးဖောက်တဲ့လူအများဆုံးပြန်သုံးတတ်ကြည့်မယ်ဆိုရင်နောက်တမရောက15ချိန်ရှိတယ်ဒီတိုင်းသားလိုက်နဲ့ကန်ပြည်တဲ့ခင်တော့အေးဘက်ကတော့9ချိန်ရှိတယ် RCSS က9ချိန် TDC က9ချိန်ဖြစ်တယ်ကျန်တဲ့ဟာကြတော့ကျမတို့လည်းအတိကျမရအောင်အတိအကျချက်မရအောင်တိုင်းသားလိုက်နဲ့ကန်ကဖြစ်ကြပါတမရောက်ကကျူးလွန်လာလားဆိုတဲ့ဟာမသိရတဲ့ case တွေလည်းအများကြီးရှိတယ်
လူခွင့်ရေးချိုးဖောက်ခံရသူ80ဦးမှာပျောက်ဆုံးနေသူတွေကိုအချက်အလက်တိကျမရတာကြောင့်စင်းထည့်သွင်းထားတာမရှိကြောင်းနဲ့ချိုးဖောက်ခံရသူတွေနဲ့ပတ်သက်ပြီး GWO ကအခုလိုတောင်းဆိုပါတယ
်ပျောက်ဆုံးတဲ့လူတွေဆိုရင်လည်းတကယ်လို့လက်နဲ့ကင်တစ်ခုခုဖမ်းဆီးထားတဲ့ပုံစံမျိုးဖြစ်ခဲ့ခြင်းလည်းပြန်ပြီးတော့ရူပေးစေခြင်းနဲ့ချခတ်တန်ရာရတဲ့လူတွေတိတ်ဆုံးသွားတဲ့မိသားစုတွေအတွက်တရားမျှတမှုရရှိဖို့အတွက်ကျူးလွန်တဲ့လက်နဲ့ကင်အင်းလာလည်းနဲ့ကံရဲ့ပစ္စည်းဒီတမတော်ဘက်ကပစ္စည်းတစ်ခုခုသုံးတရားပြန်ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့ပြန်ပြီးတော့လုပ်ပေးချင်တယ်။တန်ရာရတဲ့လူတွေဆိုရင်လည်းဖြစ်ခုဖို့တို့အဲ့လိုမျိုးလိုအပ်တဲ့အပိုင်းတွေတော့အများကြီးတွေ့နေရတယ်။ကျွလုံတဲ့လူတွေကတာဝန်အများရှိတယ်။ဒီပေါင်းအပေါ်မှာပြန်ပြီးတော့ကုစားမှုတွေလုပ်ပေးချင်တယ်။
ပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေတာကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမိုင်းအောင်ခိုင်ကတော့ဒီလိုချိုးဖောက်မှုတွေရပ်တန့်စေဖို့အတွက်အခုလိုတိုက်တွန်းထားပါတယ်။
ကျုပ်တို့မူကြတော့ရှိပါတယ်အဲ့မှာဒီကျွန်တော်ဒီကမှာတော့ဒါစစ်ပြေရင်းလို့ဖြစ်နေခါကျဒီကျုပ်မူတွေရှိတာပေါ့ဒါငင်းငင်းရေးရမှာပဲဒီပြဿနာတွေကဒါပြေလည်သွားမှာပေါ့ဗျာဒီလိုမျိုးရင်တော့ဒီတိုက်ပွဲတွေရှားတယ်တော့ဒီလိုလိုပိုင်းကတော့ဒီလိုချုပ်ပေါက်ခံမှုတွေတော့ရှိနေမှာပဲငြင်းငြင်းဆုံးဆင်းနေပွဲရောက်နိုင်မှုပဲကျွန်တော်တိုက်တွန်းချင်ပါတယ်အဲ့တော့ငင်းငင်းရေးဆွေးနွေးဖို့တိုက်တွန်းချင်ပါတယ်
DNL ကတန်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတော့2012ခုနှစ်လောက်ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါပြီးခဲ့တဲ့ဩဂုတ်လလယ်က DNL ကပြင်ဦးလွင်ကတပ်မတော်နီးပညာတက္ကသိုလ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမပြင်းထန်လာခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေငြင်းသက်နေသလိုဒီလအတွင်းမှာလည်း DNL အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရအကြမ်းပါအပြည့်အကက်ရစဲရေးအတွက်ထပ်မံဆွေးနွေးဖို့ရှိနေပါတယ
်ကိုမိုးစောတရင်ပြဖို့ထားတာပါအခုဆက်ပြီးတော့နာစင်ကြားမေတရင်လှမှာတော့မြန်မာနိုင်ငံကစားတောက်ကုန်အရေးအသွေးကိုမြင့်တင်ပြီးတော့ဈေးကွက်အတွင်းထူးခြားတဲ့ပြောင်းလဲမှုတွေပေါ်ဆောင်သွားမယ်လို့ဂျာမနီအခြေစိုက်လက်ကအယောင်ကုမ္ပဏီကြီးဖြစ်တဲ့ Metro Wholesale ကုမ္ပဏီတာဝန်ခံကပြောပါတယ်ဒီကုမ္ပဏီဟာစိုက်ပျိုးမွေးမြူရေးလုပ်ကိုင်တဲ့တောင်သူတွေထံကတိုက်ရိုက်ဝယ်ယူရောင်းချတာကြောင့်ရေရှည်မှာနှုတ်နှစ်ဖက်အကျိုးရှိမဲ့စီးပွားရေးလုပ်ငန်းဖြစ်တယ်လို့ကုမ္ပဏီရဲ့အယောင်ပြခန်းအတင်းနဲ့ရုံးချုံဖွဲ့ပွဲအခမ်းအနားမှာကုမ္ပဏီရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Hans Michael ကဒီလိုပြောလိုက်တာပါအတိအဆုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ကမ္ဘာမှာထိတ်တန့်အစားအသောက်နဲ့တခြားအရည်သွေးမြင့်ကုန်ပစ္စည်းတွေလက်ကားရောင်းဝယ်ရေးကုမ္ပဏီဖြစ်တဲ့ Metro Wholesale မြန်မာရဲ့အယောင်ပြခန်းတင်တဲ့ရုံးချုပ်အစ်ဖွင့်ပွဲကိုစက်တင်ဘာ30ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာပါ Metro လက်ကားအယောင်ကုမ္ပဏီကတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုခိမိစက်ကရီယာတွေနဲ့စစ်ဆေးပြီးအရည်အသွေးနဲ့စားတောက်ကုန်ဘေးအန္တရာယ်ကင်းရှိရေးစံချိန်စံညွတ်နေတဲ့အညီလက်ခံတိုးလောင်ထုတ်ပိုးပေးနေတဲ့တီလဝါအထူးစီးပွားရေးစက်မှုဆောင်မှာရှိနေတဲ့ခိမိတိုးလောင်ရုံအစ်ဖွင့်လှစ်ပြီးလက်အနှဲငယ်ကြမှာဒီအယောင်ပြခန်းတက်ကိုဖွင့်လှစ်လိုက်တာပါစားတောက်ကုန်ပစ္စည်းတွေကိုအရည်အသွေးကောင်းမွန်စွာထုတ်လုပ်ရောင်းချပေးနေတဲ့ကုမ္ပဏီအဖြစ်ဂျာမနီနိုင်ငံနဲ့တမကပဲတခြားဥရောပနဲ့အာရှနိုင်ငံတွေမှာပါနာမည်ကောင်းရထားတဲ့ကုမ္ပဏီဖြစ်တဲ့အပြင်ဒီကုမ္ပဏီဟာကမ္ဘာမှာစတုတ္ထမြောက်အကြီးဆုံးလက်ကားအယောင်ဆိုင်လည်းဖြစ်ပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံမှာတင်စိုက်ပျိုးမွေးမြူတဲ့ထွက်ကုန်တွေကိုအရည်သွေးမြင့်မားအောင်ထုတ်လုပ်ရောင်းချခြင်းအပြင်မြန်မာနိုင်ငံထဲကဈေးကွက်အနေအထားကိုလည်းပြောင်းလဲပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Metro Wholesale မြန်မာရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Hans Michel ကပြောပါတယ်
။ We've come here to Myanmar to really make a difference to the market.
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဈေးကွက်အခြေအနေတိုးတက်ပြောင်းလဲအောင်လှုပ်ဆောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာခဲ့တာပါဒီနိုင်ငံထဲမှာလည်းကုန်ကြမ်းကနေကုန်ကြောအဖြစ်ပြောင်းလဲထုတ်လုပ်နိုင်အောင်စူးစမ်းလှုပ်ဆောင်သွားဖို့အတွက်ရည်မှန်းထားပါတယ်ကုန်ကြမ်းကနေကုန်ကြောဆိုတဲ့နေရာမှာကျွန်တော်တို့ကအသီးအနှံတွေစိုက်ပျိုးတဲ့တောင်သူတွေမွေးမြူရေးလုပ်ကန်သူတွေနဲ့တိုက်ရိုက်ဆက်သွယ်ပြီးတော့သူတို့စီကကုန်ကြမ်းကိုဝယ်မယ်ပြီးတော့မှကျွန်တော်တို့ကုမ္ပဏီရဲ့စံချိန်စံညွှန်းနဲ့ကိုက်ညီတဲ့အရည်သွေးကောင်းမွန်တဲ့ကုန်ကြောပစ္စည်းတွေကိုထုတ်လုပ်ပြီးတော့စားသုံးသူတွေလက်ထဲကိုတိုက်ရိုက်ရောင်းချသွားမှာကိုဆိုလိုတာဖြစ်ပါတယ် ဒီလိုလုံးဆောင်ခြင်းအပြင်ကျွန်တော်တို့ဟာဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံရုံတွေမကဘဲနဲ့လယ်သမားတွေဝင်းမြူလောက်ကန်သူတွေရဲ့လူနေမှုဘဝမြင့်မားလာအောင်သူတို့ရဲ့ပညာရေးချင်းတိုးတက်လာအောင်တပါးလေးလုံးဆောင်ပေးသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကပြုပြင်ပြောင်းလဲမှုတွေစတင်ပေါ်ဆောင်လာခဲ့ပြီးတဲ့နောက်ပိုင်းဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးလာတာနဲ့အညီအင်တာနက်နဲ့မိုဘိုင်းအသုံးချတဲ့အရေးအတွက်လဲတဟုန်တို့တိုးတက်များပြားလာတာကြောင့်အဲ့ဒီအင်တာနက်နဲ့မိုဘိုင်းကိုအခြေခံတဲ့
ကန်အက်ချူလီဘီအစ်စထရောင်းကျွန်တော်တို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေကိုအချိန်မြင့်လှုပ်ဆောင်နိုင်မဲ့နည်းပညာအသစ်တွေလမ်းကြောင်းအသစ်တွေတီထွင်ဖန်တီးနိုင်အောင်လူထုအတွက်စားသောက်ကုန်တွေပိုပြီးတော့လုံခြုံစိတ်ချရအောင်အရေးသွေးမြင့်မားတဲ့အစားအသောက်တွေထုတ်လုပ်နိုင်တာအပြင်အသေးစားအလက်စားနဲ့အကြီးစားစီးပွားရေးကုမ္ပဏီတွေလုပ်ငန်းရှင်တွေအတွက်စိုက်ပျိုးရေးမွေးမြူရေ
ဒီနေ့နောက်ဆုံးဘဝနေပညာတွေနဲ့အတူတနေရာထဲမှာတင်လိုချင်တဲ့ပစ္စည်းတွေကိုစုံလင်စွာဝယ်ယူနိုင်မဲ့ခင်မီဝမ်စတော့ဝန်ဆောင်မှုတွေကိုပေးတော့မှာဖြစ်တယ်လို့စားသုံးသူတွေအနေနဲ့အွန်လိုင်းကနေမှာယူတဲ့အခါအိမ်နံရရောက်လိုက်လံပို့ဆောင်ပေးတဲ့ဝန်ဆောင်မှုကိုလည်းပေးတော့မယ်လို့ဆိုပါတယ်အခုအထိဖွင့်လိုက်တဲ့အရောင်းပြကမှာတော့ပြည်တွင်းပြည်နာမည်ကြီးစားတောက်ကုန်တွေပြင်ကုမ္ပဏီ ဖြစ်တဲ့ကုမ္ပဏီတွေကိုဘလောက်ထိထိုးပေါက်ရှင်းပြနိုင်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်နောက်နှစ်နာရီကြာည9နာရီအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဖို့ရည်ရည်နိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအာနာသိမ့်မှုချိုးဖက်တဲ့လုပ်ရည်ဖြစ်ဝေဖန်လိုက်ပါရဲ့ဒီချိန်ထဲမှာပဲစုံစမ်းစစ်ဆေးရေးလုပ်ငန်းအတွက်အထောက်အထားစုဆောင်မှုတွေနဲ့တပ်တွေကိုမေးမြန်းမှုချိုးဖက်မှုတွေမှာနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကဟန်တာဖို့ချိုးဖက်နေတယ်ဆိုပြီးတော့လည်းအလုပ်တော်ရေးရကွန်ပျူတာရဲ့အခြေခံတွေကဆွဆွဲထားကြတာပါရင်ကုန်သင်္ဘောကနေပြုလုပ်နေအောင်တိစောက်ထားတဲ့ပက်ထိန်တဲ့မစ်ဆိုင်းဒုံးလို့ယူဆတဲ့ဒုံးကျည်စင်းကိုမြောက်ကိုရီးယားကဒီကနေ့ပဲစမ်းသပ်ပြုလုပ်ပါရဲ့အမေရိကန်ရဲ့အလုပ်ဖွဲ့စဉ်ဆွေးနွေးပွဲကြီးချင်းပေါ့ဖို့ပြပိုင်းလိုမှာစမ်းသပ်ပြလွတ်လိုက်တဲ့မစ်ဆိုင်တုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုဖြစ်နေလဲအကဲခတ်တွေကယူဆနေကြတာပါကန်ဝေါင်းပြည်နယ်ဝန်ဆန်းကယုံရမြို့နီးပင်လယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြလွတ်လိုက်တဲ့မစ်ဆိုင်တုံးဟာရင်းကုန်သွင်းမှုကနေပြလွတ်နိုင်တဲ့ပက်ထိန်တန်မျိုးစမစ်ဆိုင်တုံးဖြစ်နိုင်ချေများတယ်လို့လဲတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်ဥရောပသမ္မဂ EU နဲ့ပြည်ထောင်ငံခွတ်တွေ့ရေးစစ်ဆန်ညှိနှိုင်းထားတယ်လို့ဆိုတဲ့ဆိုဖြူချက်တရားကိုဝန်ကြီးချုပ် Boris Johnson တင်ပြမယ်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်စီစဉ်မှာတော့အိုင်ယာလန်နိုင်ငံနဲ့နေဆက်ဓမ္မမုတ်အနီးအနားမှာစစ်ဆေးတာတွေမလုပ်ဖို့ပါဝင်နေကြောင်းလည်းပြောဆိုခဲ့တာပါဥရောပကော်မရှင်ဥက္ကဋ္ဌရန်ကလော့ရန်ကန်နဲ့ဒီနေ့တယ်လီဖုန်းဆက်ဆွေးနွေးဖို့စီစဉ်ထားတဲ့အချိန်မှာပဲအပြူသဘောဆောင်ပြီးကြိုးကြောင်းစီလျော်တဲ့ဆိုဖြူချက်တရားကို EU ထံတင်ပြမှာဖြစ်တဲ့ကြောင်းပြောဆိုခဲ့တာပါဟောင်ကောင်မှာအင်ကာနေကဆန္ဒပြမှုတွေတနက်နေ့ပြစ်ခတ်ခံရတဲ့ဆက်ချက်သက်ကျောင်းသားရဲ့ကျောင်းရှိမှာဆန္ဒပြသူရာနဲ့ချီပြီးဒီကနေ့စူဝင်းဆန္ဒပြစုတောင်းပွဲတွေလုပ်ခဲ့ကြပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုလိုင်းတူမီတာ16.25ရူကနေထုတ်လင်းပေးခဲ့ရပါရှင်။VOA စီစဉ်တွေကိုအပိနာစင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစီရှင်။ကျွန်မများသတင်းအောင်ပ
This program has come to you from the Voice of America, Washington.
From